ကိုဗစ်ကာလမှာစာဝတ်နေရေးဆင်ပြေစေဖို့အတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်ဆိုရကထောက်ပံ့ပစ္စည်းတွေပေးဝေရမှာအရင်တစ်ခေါက်ကစည်ရင်းမပါဘဲကြံခဲ့ကြသူတွေကိုငွေသားထောက်ပံ့ခြင်းပေးနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနာထုံးမှာ ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုကိုဗစ်ကာလမှာစာဝတ်နေရေးအဆင်ပြေစေဖို့အတွက်မတ်လကအခြေခံစားသတ်ကုန်ထောက်ပံ့ရိက္ခာ၅မျိုးကိုဝေပေးခဲ့ရမှာမပါဝင်ခဲ့တဲ့သူတွေကိုငွေသားထောက်ပံ့ပေးနေတာပါဒီတစ်ချိန်မှာတော့ပထမတစ်ခေါက်တုန်းကရိက္ခာအထောက်ပံ့မရခဲ့တဲ့သူတွေအပြင်ပြည်ပကပြန်လာပြီးနောက်အလုပ်လက်မဲ့ဖြစ်နေတဲ့သူတွေကိုပါထည့်သွင်းပြီးအိမ်ထောင်စုတစ်စုကိုင ရမြို့နယ်အနောက်ပိုင်းအုတ်ချုပ်ရည်မှုဦးနေမင်းထွန်းကပြောပါရယ
်အတော်မီမီကြောင့်ဆင်းရဲနေတယ်အဲ့ဒါအများကြီးပါလေနောက်တစ်ခါနေရက်ကနေမိသားစုတိုင်းကြောင်းချေဝင်ရောက်လာတယ်သူတို့ကတော့ဆင်ကနေမရှိပါဘူးမိသားစုတိုင်းဆိုတော့အင်္ဂါတော့ပုံမှန်ရင်းနေမရှိဘူးအခြေခံကြမ်းသာဖြစ်မယ်စောင့်ဝင်နေရတဲ့သူတို့အကူအညီတားလို့ရတယ်ပေါ့နော်အဲ့တဘောပါပဲနောက်တစ်ခုကတော့ဒီလိုကိုနိုင်ကိုကြဒါရောက်လျှောက်ထားတဲ့သူတွေပေါ့နော်အဲ့လိုဆိုအဲ့လိုပုံမှန်မှာဖြစ်ဖြစ်ဒီလိုမှပြီးတာပေါ့ခင်
ကဲယောဂကာလာအကူကြီးလိုနေသူတွေကိုငွေကြီးထောက်ပံ့တဲ့အစီအစဉ်ကိုတော့နိုင်ငံအနှံ့မှာစတင်နေတာပါ။စကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်မှာလည်းတပ်ဆိုင်ရာရက်ကွက်တွေအလိုက်အထောက်ပံ့ပေးတဲ့အစီအစဉ်စတင်နေပြီလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတန်းထွန်းမြင့်ကပြောပါရယ်
။ကျွန်တော်တို့ပေးတဲ့နေရာမှာကျတော့သူတို့ယာယီမှုတွေကနေထည့်ပြီးတော့မှကျွန်တော်တို့ရက်ကွက်တွေလိုက်ပေါ့နော်။ကျွန်တော်တို့ဒီမှာကတော့ကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ဒီရုပ်သက်လောက်တဲ့နေရာမှာတော့သူကယာယီမှုတွေကနေထည့်ပြီးမှသူတို့ဒီများတဲ့ဒီနေရာမှာဆိုလို့ရှိရင်ကြတော့အစုရတဲ့နေရာထားပြီးတော့မှအဲ့ဒီမှာသူတို့ရက်ွက်လိုက်ပေါ့ဗျာသူတို့ဂျိုင်းအစုလိုက်အစုလိုက်အဲ့လိုမျိုးပေးတာပေါ့အိနေရာကိုပေးတာလည်းရှိတယ်အစုလိုက်ပေးတာလည်းရှိတယ်ဟုတ်ကဲ့
ကဲယောဂကာလာမှာအခက်အခဲဖြစ်နေသူတွေအဖြစ်ငွေသားထောက်ပံ့ပေးမဲ့သူတွေထဲမှာတော့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေဖြစ်ကြတဲ့ပြန်ကျစေးတဲ့အငှားရင်မောင်းကြာပန်းလုတ်သားရေလုတ်သားအလုတ်ကျန်းသမားခြံလုတ်သားပုဂ္ဂလိကလုပ်ငန်းတွေမှာလုတ်ကင်နေတဲ့နေစားဒါမှမဟုတ်ရှားကြီးဝန်ထမ်းတွေအပြင်လက်တလောအလုတ်လက်မဲ့ဖြစ်နေတဲ့သူတွေလည်းပါဝင်ပါတယ်ကဘေးကာလာမှာပဲလက်နက်ကင်ပြိပခါတွေကြောင့်အိုးအိမ်စွန့်ခွာတင်းချောင်နေရတဲ့သူတွေကိုလည်းလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနကအကူအညီပေးတာတွေရှိခဲ့တာပါအစောပိုင်းမှာတော့အကူအညီလိုအပ်နေတဲ့အခြေခံလူဒန်းစားအဖြစ်သတ်မှတ်ရမှာပြည့်စုံမှုမရှိဘူးဆိုပြီးဝေဖန်မှုတွေလည်းကြုံခဲ့ရဖြစ်ပါရဲ့ရှင်ကျွန်မအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်